အိန္ဒိယနိုင်ငံကအုပ်ချုပ်တဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ပြောဆိုခဲ့တဲ့ပေါ်အခြေတင်ဖြစ်နေတာကိုဖြေရှင်းဖို့မလေးရှားနိုင်ငံကကြိုးစားနေပြီးအိန္ဒိယနိုင်ငံမှာပါဝင်တဲ့16နိုင်ငံကုလသမဂ္ဂဆိုင်ရာသဘောတူညီချက်တစ်ခုကိုဒီနှစ်မှာလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်နေပါတယ်။ပြီးခဲ့တဲ့လကုလသမဂ္ဂဒုတိယညီလာခံမိန့်ခွန်းထဲမှာဝန်ကြီးချုပ်မဟာဒီယာကအိန္ဒိယဟာကက်ရှမီးယားဒေသကိုကျူးကျော်သိမ်းပိုက်ထားတယ်ဆိုပြီးပြောခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေတာပါ။ဂျမ်မူးနဲ့ကက်ရှမီးယားဒေသတွေရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်အဆင့်အတန်းကိုအောက်လ9ရက်နေ့မှာအိန္ဒိယကပြန်ယူသိမ်းခဲ့ပြီးဒါဟာပြည်တွင်းရေးကိစ္စဖြစ်တယ်လို့ခိုင်မာပြောပြီးတော့အထူးသဖြင့်မိုဆလေလူမျိုးစုတိုင်းပြည်တွေနဲ့ဒီဥနိုင်ငံအပါဝင်ပြည်ပကဝေဖန်ပြောဆိုတာတွေကိုပယ်ချထားပါတယ်။မဟာဒီယာပြောပြီးတဲ့နောက်မလေးရှားစောင်းအုပ်စုကိုတပိတ်မှောက်ဖို့အိန္ဒိယကုန်သည်တွေကတောင်းဆိုခဲ့ပြီးအဲလိုလုပ်ရင်ကုန်သွယ်ရေးစစ်ပွဲဖြစ်တဲ့အဆင့်ရောက်သွားမယ်လို့ဝန်ကြီးချုပ်မဟာဒီယာကတုံ့ပြန်ပါတယ်။ဒါကြောင့်လဲဒေသဆိုင်ရာအလုံးပါဝင်သောစီးပွားရေးမိဖက်လို့ဆိုရမယ်။ RCEP စာချုပ်နဲ့ပတ်သက်တဲ့စစ်ဆက်ညှိနှိုင်းမှုတွေကိုထိခိုက်လာမယ်အရေးအိန္ဒိယဘက်မှစိုးရိမ်လာကြတာပါ။တရုတ်ဦးဆောင်တဲ့ RCEP စာချုပ်လက်မှတ်ထိုးမဲ့ထဲမှာမြန်မာပါအဝင်အာဆီယံ10နိုင်ငံတရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်ပါတယ်ဒီစာချုပ်ကနေကမ္ဘာစီးပွားရေးရဲ့39ရာခိုင်နှုန်းလောက်စုပေါင်း GDP နဲ့ဆိုရင်ဒေါ်လာ trillion 50လောက်ရှိပြီးလူဦးရေပေါင်း 3.4 billion ရှိမဲ့ပေါင်းဆက်ဈေးဝယ်ကြီးတစ်ခုကိုဖန်တီးနိုင်မယ်လို့မျှော်လင့်ထားကြပါတယ်